ဟုတ်ကဲ့ပါခင်ဗျာဒီဥပဒေချမ်းဟာစာနယ်ဇင်းသမားတွေရဲ့သဘောထားအမြင်တွေမပါဘဲရေးဆွဲထားတာမို့စာနယ်ဇင်းသမားအများစုကန့်ကွက်နေတဲ့ကြားကပဲပြန်ကြားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်ကြည်ကိုတိုင်ပြီးခဲ့တဲ့သတင်းပတ်တွင်လွှတ်တော်ကိုတင်သွင်းခဲ့တာပါဒီကနေ့ဆွေးနွေးပွဲမှာမြန်မာနိုင်ငံသတင်းစာဆရာများတမကအဖွဲ့ကဦးဇော်တက်ထွေးကသတင်းမီဒီယာတွေနဲ့ပြန်ကြားရေးဝန်ကြီးဌာနကြားတိစောက်ထားတဲ့ယုံကြည်မှုတွေကအခုလွှတ်တော်မှာတင်သွင်းလိုက်တဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေချမ်းကြောင့်ပျက်စီးသွားခဲ့ရတယ်လို့ထောက်ပြဆွေးနွေးခဲ့ပါတယ
်ပြန်ကြားရေးဝန်ကြီးဌာနနဲ့ကျွန်တော်တို့ကြားထဲမှာနံပါတ်ကျွန်တော်တို့ကယုံကြည်မှုတိစောက်ပြီးသားဟာပျက်စီးသွားတဲ့အနေအထားမျိုးရှိပါတယ် Freedom of Expression ကိုထိပါလာမယ့်အရာမှန်သမျှတော့ကျွန်တော်တို့ကနိုင်ငံသားတယောက်ရဲ့ပေးအပ်ထားတဲ့အခွင့်အရေးတွေနဲ့ဥပဒေပေါင်းတွေကနေပြီးတော့ဆက်လက်ပြီးတော့ထုတ်ဖော်ပြသသွားမှာဖြစ်ပါတယ်တောင်းဆိုတာတွေမရလို့အစိုးရနဲ့ပြည်သူ့လွတ်တော်နဲ့ပြည်သူ့လူထုရမှာအခက်အခဲတွေကိုဖန်တီးပေးမယ်သူတွေမဟုတ်ပါဘူ
းမြန်မာနိုင်ငံစာနယ်ဇင်းကောင်စီအတွင်းရေးမှူးဖြစ်သူ The Voice Weekly Journal Editor ချုပ်ဦးကျော်မင်းစွေကလည်းဒီဥပဒေချမ်းကိုဘာကြောင့်ကန့်ကွက်ရတယ်ဆိုတာကိုဒီဆွေးနွေးပွဲမှာရှင်းပြခဲ့ပါတယ
်အခုကန့်ကွက်ခြင်းဟာပုံနှိပ်သူများနဲ့ထုတ်ဝေသူများရဲ့အခွင့်အရေးကိုကန့်ကွက်ခြင်းမဟုတ်ပါကျွန်တော်တို့ဟာဥပဒေပြဋ္ဌာန်းတဲ့နှီးစဉ်လျှို့ဝှက်စွာခြေပုံးခုတ်သွားတဲ့နှီးစဉ်ကိုကျွန်တော်တို့ယုံကြည်မှုကိုချိုးဖောက်သွားတဲ့ကိစ္စကိုကျွန်တော်တို့ကန့်ကွက်ခြင်းဖြစ်ပါတယ်နောက်တစ်ခုကကျွန်တော်တို့ဒီဥပဒေထွက်လာတဲ့ပြန်ကြားရေးကခြေပုံးခုတ်ပြီးထွက်လာတဲ့ဥပဒေချမ်းကိုကျွန်တော်တို့ကအဲ့ဥပဒေချမ်းမှာပါတဲ့ထုတ်ဝေသူများနဲ့ပုံနှိပ်သူများရဲ့အခွင့်အရေးကိုထိပါခြင်းမလိုလားခြင်းတော့မရှိပါဘူးကျွန်တော်တို့ဟာဒီဥပဒေချမ်းရဲ့ process ကိုလုပ်ပုံလုပ်နည်းကိုအထက်မှပါတဲ့ဥပဒေတစ်ခုချင်းစီရဲ့အချက်လက်ကိုကျွန်တော်တို့ကန့်ကွက်ခြင်းဖြစ်ပါတယ
်ဆွေးနွေးပွဲတက်ရောက်လာတဲ့ပြည်သူ့ခေတ်ဂျာနယ်တိုင်းမင်ငန် editor စာရေးဆရာဥဖေမြင့်ကလည်းဒီဥပဒေချမ်းထဲမှာပြန်ကြားရေးနဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမှတ်ပုံတင်အရာရှိကိုလုပ်ပိုင်ခွင့်အာဏာအလွန်ကြုံပေးထားတဲ့အချက်ကိုဝေဖန်ထောက်ပြခဲ့ပါတယ
်မှတ်ပုံတင်အရာရှိသည်မှတ်ပုံနဲ့ထုတ်ပေးခွင့်ရှိတယ်ပြီးတဲ့နောက်သူသည်ပုံနှိပ်သူထုတ်ဝေသူများသည်စီးပင်းစည်းကမ်းနဲ့ညီညွတ်မညီညွတ်စီစစ်ပိုင်ခွင့်သူ့မှာရှိနေတယ်စီစစ်ပြီးတဲ့နောက်တရားမဝင်စားဖြစ်သူကြေညာပိုင်ခွင့်ရှိနေအဲ့စီးပင်းစည်းကမ်းအချက်လက်တွေသည်တကယ်တမ်းကတော့တရားရုံးတွေဘာတွေမှမဆုံးဖြတ်ရမယ့်အချက်မျိုးတွေဖြစ်နေတယ်အဲ့အချက်မျိုးကိုမှတ်ပုံတင်အရာရှိသည်သူ့ဘာသာသူစီစစ်ပြီးတော့ဒါတွေနဲ့မညီညွတ်ဘူးဒါမှမဟုတ်ဒါတရားမဝင်စားလို့သူကကြေညာနိုင်တယ်ဆိုလို့ရှိရင်သူသည်တရားသူကြီးလောက်ရမယ့်အလုပ်ကိုသူလုပ်ခွင့်ရတယ်လို့ဖြစ်နေမယ်ဆိုတော့ဒီမှတ်ပုံတင်အရာရှိရဲ့လက်ထက်မှာပုံနှိပ်ထုတ်ဝေတဲ့ပုံကိုယ်လေးပုံနှိပ်ထုတ်ဝေမဲ့စာရေးရေးသားတဲ့ပုံကိုယ်ရဲ့အသက်ကိုဝန်းကွက်ပြီးအထားလိုက်ရတယ်လို့ဖြစ်နေလိမ့်မယ
်ဆွေးနွေးပွဲမှာပြည်သူ့လွတ်တော်အားကစားရင်ကျင်းမှုနဲ့ပြည်သူ့ဆက်ဆံရေးဖွံ့ဖြိုးတိုးတက်မှုကော်မတီဥက္ကဋ္ဌသူရဦးအေးမြင့်ကမြန်မာနိုင်ငံမှာပြေဆုံးကောင်းမွန်တဲ့မီဒီယာဥပဒေတည်တည်းပေါ်ထွန်းလာအောင်ကြိုးပမ်းနေချိန်မှာပုံနှိပ်သူတွေနဲ့ထုတ်ဝေသူတွေရဲ့အခွင့်အရေးကိုကာကွယ်ပေးမထားတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေချမ်းပေါ်ထွက်လာခဲ့တဲ့အတွက်နားလည်မှုလွဲမစရာဖြစ်ကြောင်းမိမိတို့ကော်မတီအနေနဲ့စိတ်မကောင်းကြောင်းပြောသွားခဲ့ပါတယ
်ကျွန်တော်သဘောထားတော့မီဒီယာလော်ဂျီခိုင်မာပြေဆုံးမှန်ကန်သောလော်ဖြစ်စေတယ်အဲဒီလော်ဂျီထဲမှာပုံနှိပ်သူများထုတ်ဝေသူများအကျိုးကာကွယ်ပေးလိုက်ပါနေရမယ်ပါမှာပါပဲပါနေရမယ်အဲ့လိုမျိုးပေါ်ပေါ်ဖို့အတွက်လုပ်နေတဲ့အခြေကာလမှာဒီကြားပေါက်ဒီပုံလေးချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေချမ်းဆိုပေါ်လာတဲ့ခါကျတော့ဒါလေးဟာကျွန်တော်တို့အားတက်တာဖြစ်သွားတယ်ဒီလိုကျွန်တော်ပြန်လာလို့မဖြစ်ဘူးမင်းကမဖြစ်သင့်ဘူးမီဒီယာလုံးကြီးဆွေးနေတဲ့အချိန်မှာဒီဥပဒေချမ်းတွေကိုထွက်လာခြင်းဟာအယူဆလွဲမှားကြကောက်ချက်လွဲကြဖြစ်သွားနိုင်တယ်အဲ့ဒါကြောင့်ကျွန်တော်ကတည်းကဟိုအနှစ်ချုပ်ကိုရှင်းလိုက်တဲ့ခါကျတော့ဘယ်လိုလုပ်ကြမလဲ
ကြံကြားရေးဝန်ကြီးဌာနနဲ့သတင်းမီဒီယာတွေအကြားအခုလိုအငင်းပွားစရာဖြစ်နေတဲ့ပုံနှိပ်ခြင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေချမ်းကိုမီဒီယာဥပဒေအစ်ပေါ်ထွက်လာတဲ့အထိဆိုင်းငံ့ထားဖို့ကိုလည်းဆွေးနွေးပွဲအပြီးမှာသူရဦးအေးမြင့်ကအခုလိုပြောကြားခဲ့ပါတယ်
ပြည်သူ့လူထုဆွေးနွေးပြီးမှကျွန်တော်တို့ရဲ့ဆွေးနွေးချက်တို့အမျိုးသားလွှတ်တော်ထပ်ဆွေးနွေးမယ်ပြီးမှပြည်တော်စုလွှတ်တော်ရောက်မယ်ဆိုင်းငံ့မယ်ဆိုင်းငံ့ပြီးတော့မှနောက်ကျွန်တော်တို့မီဒီယာလော်ကြီးပေါ်လာတဲ့အထိပေါ့မီဒီယာလော်ကိုလည်းကျွန်တော်တို့ဒီခုဥပဒေချမ်းပေါ့လေအခုပုံနှိပ်ထုတ်တယ်အဲ့ဒါတွေပါပါဝင်အောင်ဒါဆွဲဖို့ကျွန်တော်တို့တိုက်တွန်းမယ်လေတိုက်တွန်းအဲ့ဒါတွေပါကုန်ပါလေပြည်စုံနဲ့မီဒီယာလော်ကြီးပေါ်လာတဲ့အထိဆိုင်းငံ့ထားဖို့
ဒီဥပဒေချမ်းပြင်ဆင်ရေးအတွက်လာမယ့် March 18ရက်နေ့နောက်ဆုံးထားပြီးလွှတ်တော်ကိုတင်သွင်းရမှာဖြစ်တာကြောင့်စာနယ်ဇင်းမီဒီယာအဖွဲ့အစည်းတွေကအခုတပတ်တွင်ဒီကော်မတီစီတင်ပြကြရမှာ